ပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့တုန်းကကျောက်တော်မြို့နယ်တရားဒဏ်ပြင်ကျေးရွာအနီးမှာရခိုင်တပ်တော် AA ကမိုင်းခွဲတိုက်ခိုက်တာကြောင့်ခမရ384ကတည်ရင်မှုကြဆုံးခဲ့ပါတယ်။ဒီလိုဖြစ်ပြီးနောက်နေ့မှာပဲတပ်မတော်ကတရားဒဏ်ပြင်ကျေးရွာသား2ဦး၊ရမပြင်ရွာသား2ဦး၊စပားဆက်ရွာသား2ဦးနဲ့မြေပုံမျိုးကလာတဲ့သူ2ဦးတို့ကို AA ဖွဲ့နဲ့ဆက်ဆက်မှုရှိတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးစစ်ဆေးခဲ့ပါတယ်။ဒီဖမ်းဆီးထားတဲ့9ဦးကိုမနေ့မနက်ပိုင်းတုန်းကတပ်မတော်ကကျောက်တော်မြို့မှရဲစခန်းကိုလွှဲပေးလိုက်တယ်လို့သိရပါတယ်။သူတို့အထက်ကတအူးကိုပြန်လွတ်လိုက်ပြီးလေးဦးကိုအမှုဖွင့်ထားတယ်လို့သိရကြောင်းရခိုင်ပြည်နယ်လွှတ်တော်ကကျောက်တော်မြို့နယ်လွှတ်တော်ကိုစလဲဦးမောင်လာကျော်ကပြောပါတယ်
။ဖန်စီကမှတော့ကလေးယောက်ကိုကျောက်တော်ကြီးသခင်ပို့ပြီးတော့သူတို့ကအမှုဖွင့်တယ်ပေါ့လေ။အဲယောက်ကမှတယောက်ကိုတော့ပြန်ဆက်တယ်လို့ကြားတယ်။ဒေသခံတွေသူတွေကအကြောက်ကြားလို့လေ။အဲ့ဒါလောက်ကြည့်ကြည့်ကြပ
ါ။အမှုဖွင့်ခံထားရသူတွေထဲမှာ18နှစ်အရွယ်မောင်ကြီးလင်းလဲပါဝင်ပါတယ်။မောင်ကြီးလင်းမှာအပြစ်မရှိဘူးလို့ဖခင်ဖြစ်သူဥအောင်တန်းမိုးကပြောပါတယ်
။မောင်ကြီးလင်းကိုရေးစဲမှာဆွေးရှင်းတင်ထားတယ်။ခုတော့မတရားတည်ဘူးပဲဆွေးရှင်းတင်ထားတယ်လို့တော့ပြောထားတယ်။ကျွန်တော်တလေးဘာဖြစ်မလဲဆရာရဲ့ကျွန်တော်တလေးကဘာမှမတော့ဘူးဒီမှာပဲနေတယ်ဟောကဒီနေ့တဲ့မုန်းတော့လူမရှိနေမှာမဟုတ်ဘူး။သူတို့ကမတရားဖြစ်တာပါဒီကနေ့ပူစိုးဘူးလုံးကမိုက်ပေါက်တယ်မိုက်ပေါက်တယ်ဆိုသူတို့ရောထေးတာပါ
။ကျောက်တော်ရဲစခန်းကို RFA ကဆက်သွယ်ရမှာတော့အမှုအကြောင်းပြောဆိုဖို့ညှဉ်းဆန်ပြီးအမှုနဲ့ပတ်သက်ရင်စကားမှုကိုပဲမေးမြန်းဖို့တာဝန်ကျရဲအရာရှိကပြောပါတယ်။စကားမှုကိုဆက်သွယ်လို့မရသေးပါဘူး။အမှုဖွဲ့ခံထားရသူတွေကိုဒီဇင်ဘာလ4ရက်နေ့မှာတရားရုံးတင်ဆက်ဆေးမယ်လို့သိရကြောင်းသူတို့ရဲ့မိသားစုဝင်တွေကပြောပါတယ်။တမတော်ကရဲသားတွေကိုဖမ်းဆီးဆက်ဆေးရမှာ24နာရီကြော်တာကြောင့်လူခွင့်ရေးချိုးဖောက်တာဖြစ်တယ်လို့ရခိုင်လူခွင့်ရေးကာကွယ်မြစ်တင်ရေးအဖွဲ့ဒရိုက်တာဦးမြတ်ထွန်းကပြောပါတယ်။
လူတူကိုဖမ်းတယ်ဖမ်းပြီးတော့အဲ့မှာစစ်လက်လိုက်ကြော်ဦးတိထားတယ်တခါတခါနေရာစဉ်းစားထားတယ်အဲ့ဒါကျွန်တော်လူခွင့်ရချိုးဖောက်မှုကိုပြောလို့ရပါတယ်ဒါမတရားဖမ်းဆီးချုံတယ်မူလူတရားကိုလည်းစစ်လက်လိုက်တဲ့ပို့ပြီးတော့ပြောရဘူးအဲ့ဒါကျွန်တော်ဖမ်းဆီးအောင်ချုပ်ဖို့စီကံမှုရမယ်ပါတယ်တက်တော်မှာဆိုလို့ရှိရင်စစ်လက်ရနေကဖမ်းတယ်စစ်ကိုရနေမှာစစ်ကိုရနေမှာဇီယာလေးကျွန်တော်စခန်းကိုအပ်တယ်ဆိုလို့ရှိရင်အဲ့ဒါကမတရားဖမ်းဆီးချုံတယ်မူဖြစ်တော့ပြီအဲ့ဒါကြောင့်ကျွန်တော်ကလူခွင့်ရချိုးဖောက်မှုတရားနေနဲ့ပြောချင်ပါတယ
်အမ်းမြို့နယ်နဲ့မြေပုံမြို့နယ်တွေမှာအေအေနဲ့ဆက်ဆက်တယ်ဆိုပြီးတမတော်ကဖမ်းဆီးစစ်ဆေးနေတဲ့ဆေးဥကိုဒီနေ့အမ်းမြို့မှာရဲစခန်းကိုအပ်လိုက်ပြီးအမ်းမြို့နယ်တရားရုံးမှာယမန်ယူခဲ့တယ်လို့သိရပါတယ်။ဒီနေ့တရားရုံးမှာယမန်ယူခဲ့ပြီးဘာပေါ့မမှမတက်သေးဘူးလို့ဖမ်းဆီးခံထားရသူတွေကိုကူညီပေးနေတဲ့ဒေသခံကိုမျိုးလွင်ကပြောပါတယ်
။အဲဒီကတော့တန်ဆာပဲတန်တဲ့အတင်းမှုလည်းပဲတော့တာပေါ့နော်။အဲဒါတော့ဘေးပေါ့မနဲ့တရားစွဲလို့ဆိုတာတော့ကျွန်တော်ကမသိရနိုင်ဘူးနော်။အခုကတော့ယမန်ယူတဲ့အချက်မှတော့ရှိနေတယ်ပေါ့။ကျွေးတော်ကျွေးမှာပေါ့နော်အဲဘေးပုံမှန်တွေနဲ့ကျွေးပြီးဘေးသူကတော့မခံလို့လွှမ်းမယ်ဆိုတာလည်းကျွန်တော်မသိရတဲ့ပေါ့
အန်ရစခန်းကိုအပ်လိုက်သူတွေကတော့ရခိုင်တပ်တော်အေအေနဲ့ဆက်ဆက်တယ်ဆိုပြီးတမတော်ကဖမ်းဆီးထားတဲ့မြေပုံမြို့နယ်ရွာသားရွာရာက၅ဦးနဲ့အမ်းမြို့နယ်ရေဖုတ်ကျေးရွာအနီးမှာဖမ်းထားတဲ့၅ဦးလို့ဖြစ်တယ်လို့သိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအတိပြုချက်ယူဖို့အမ်းမြို့နယ်ရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့လက်ခံဖြေကြတာမရှိပါဘူးတပ်ကဖမ်းဆီးစစ်ဆေးပြီးရတဲ့ဖော်လက်ပြောင်းပေးလိုက်တာတွေနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစည်းဗိုလ်မှူးကြီးဝန်းစောဦးကိုဆက်သွယ်ရမှာတော့ရတဲ့ဖော်ကိုသာမေးမြန်းဖို့ပြောပါတယ်။ရခိုင်ပြည်နယ်အတွင်းရခိုင်တပ်တော် AA နဲ့တပ်မတော်တို့တိုက်ပွဲတွေဖြစ်ပွားနေတာတနည်းနည်းပါရှိနေပြီးဒီတော်အတွင်း AA နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးခံထားရတဲ့အရဲသား200နီးပါးရှိတယ်လို့အရဲဖက်ဖွဲ့တွေရဲ့စီးရင်တွေအရသိရပါတယ်ခင်ဗျာ။